တင်ပါဗျာအရှင်ဘဒ္ဒနာဒီလောကပြုံတာဆရာတော်ဗျာတပတ်တော့အခုမြန်မာပြည်မှာကျင်းပကြီးစည်းသားတဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးအရှင်ဗျာဘယ်လိုများသဘောထားပါလဲဗျာ
အခုကျင်းပပြီးတဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ရက်လကိုဆရာတော်ချွန်ချန်ကြည့်တဲ့အခါမှာအချက်၄ချက်လောက်ဝမ်းမြောက်ကုန်စရာတွေ့ရတယ်ပေါ့နံပါတ်၁အချက်ကငင်းငင်းချမ်းချမ်းပြည်စည်းသွားတာကိုလည်းပဲဆရာတော်တို့ကဝမ်းမြောက်ဝမ်းသာလက်ခံကြိုဆိုရမှာပဲဂုဏ်ယူရမှာပဲ
တင်ပါ
နောက်တစ်ချက်ကပြည်သူအများကိုယ်ဆန္ဒအတိုင်းလွတ်လွတ်လပ်လပ်ဆန္ဒမဲပေးခွင့်ရရှိခဲ့တာကိုလည်းပဲဆရာတော်တို့ကဝမ်းမြောက်ဝမ်းသာလက်ခံကြိုဆိုတယ်ဂုဏ်ယူတယ်နံပါတ်၃အနေနဲ့ပြောချင်တာကပြည်သူဆန္ဒနဲ့အညီလွတ်လွတ်လပ်လပ်ဝင်လင်းမြင်သာစွာနိုင်တဲ့နိုင်တဲ့ပုဂ္ဂိုလ်တွေနိုင်သွားတာကိုဆရာတော်တို့ကအများဆုံးဝမ်းမြောက်ဂုဏ်ယူတယ်ကြိုဆိုတယ်နောက်တစ်ချက်ကဒီလိုခုနငြိမ်းငြိမ်းချမ်းချမ်းဖြစ်အောင်ပြည်သူဆန္ဒကိုဒီလွတ်လွတ်လပ်ဖော်ထုတ်ခွင့်ရအောင်ကောနနိုင်နေနိုင်တဲ့ပုံကိုယ်တွေဤသူဆန္ဒနဲ့အညီနိုင်အောင်ဒီရွက်ကောက်ပွဲကြီးအေးချမ်းချမ်းပြည့်စုံအောင်စီစဉ်ပေးတဲ့တောင်းရှိတဲ့ပုံကိုယ်တွေအားလုံးကိုလည်းပဲဆရာတော်တို့ကကျေးဇူးတင်နဲ့ဝမ်းမြောက်ဂုဏ်ယူတယ
်တင်ပါဗျာအဲ့တော့ရှင်ပြအခုဒီပွဲမှာတော့ပြိုင်ပွဲတစ်ခုဖြစ်တဲ့အတွက်ရှုံးတဲ့လူနိုင်တဲ့လူရှိတ
ာတော့ပေါ့
တင်ပါဗျာအဲ့တော့ဒီနှစ်ဖက်စလုံးအနေနဲ့ဘယ်လိုသဘောထားစိတ်ထားကြီးရှိတင်ပါသလဲဗျာ
ဆရာတော်အနေနဲ့ပြောချင်တာကတော့ဘာပဲဖြစ်ဖြစ်ဤသူဆန္ဒနဲ့ရွေးချယ်ပေးလိုက်တာကိုအားလုံးငြင်းငြင်းချမ်းချမ်းလက်ခံကြိုဆိုကြပါတူနဲ့တူအမြင်မကြည့်တာတွေကိုရက်တန်းကြပါလို့ဒါကိုအဓိကပြောလို့တယ
်တင်ပါဗျအရှင်ဗျအဲ့တော့ရှေ့ဆက်ပြီးတိုင်းပြည်မှာအခုပေါ်လာမဲ့အခြေအနေပတ်သက်လို့အရှင်ဗျဘယ်လိုမြင်ပါသလဲဗျာ
ဆရာတော်တို့ကဒီမိုကရေစီဆိုတာအများကြီးကြိုဆိုလက်ခံတာပေါ့နော်အရှင်းဆက်သွားမဲ့ဒီမိုကရေစီလမ်းကြောင်းမှာအဲ့လမ်းကြောင်းအစစ်အစကိုဟောတဲ့အခါမှာလည်းပဲဥပဒေနဲ့အညီညီညီညွတ်ညွတ်ရှောက်လန်းကြပါလို့ဒါကိုအဓိကပြောလို့တယ်ကိုဖြစ်ချင်တဲ့ဆန္ဒတွေကိုတိတ်ဥစားမပေးဘဲနဲ့ဖြစ်တင်တာတွေကိုဖြစ်နိုင်တော့ညီညွတ်ညွတ်ဆောင်ရွက်ကြပါလို့ဒီလိုပြောလို့ရတယ
်။တင်ပါဖေကညီညွတ်ဆိုတော့အခုဟာလက်ရှိအာဏာရပါတီရနေတော့နောက်ထပ်တက်လာမယ်ဒါဒကာမိုက်တော်ဆန်စီဦးဆောင်တဲ့အဖွဲ့ကိုလွှဲပေးရမယ်သဘောတော့ရှိတော့ပါဗျာ။အဲ့လိုလုပ်တဲ့ချိန်မှာနှစ်ဖက်စလုံးမှာညီညွတ်ညွတ်လုပ်ကြဖို့ဆိုတဲ့ချိန်မှာအပြင်ကဒီတဲ့နည်းနည်းပို့ပြီးတော့များဘယ်လိုစိတ်ထားတွေနဲ့လုပ်ကြဖို့လည်းနည်းနည်းမိန့်တော်မှုပါဗျာ
။အခုလက်ရှိဒီတမတားကြီးတို့ကာကြုတ်တို့ပြောနေတဲ့ဥစားဒီလည်းပဲဝမ်းသာကြပါပါလို့ဆိုတော့သူတို့ကနောက်တက်လာမယ့်အစိုးရနဲ့အကောင်းဆုံးဖြစ်အောင်ပူးပေါင်းဆောင်ရွက်သွားမယ်လို့သူတို့လည်းပြောနေတာပဲဒီတိုင်းလှုပ်လိမ့်မယ်လို့လည်းဆရာတော်တို့မြင်တယ်ပေါ့နော်အဲ့တော့ဘာပဲဖြစ်ဖြစ်လှုပ်သည်များမှန်သည်များဟာတော့ဥပဒေလမ်းကြောင်းပေါ်မှာသွားကြပါလို့ဒါကိုအဓိကပြောလို့ရှင်တယ်ပ
ါတင်ပါဗျာဒကာမကြီးတော်အောင်စာစုကျဲသူကဒီအမျိုးသားပြန်လည်ရင်ကြားစီကိုရှေ့ဆုံးဝထားပြီးလှုပ်ဆောင်မယ်ဒီဘာသာရေးတွေနဲ့ပတ်သက်လို့ရှင်လည်းသူကဟိုတရောကသတင်းစာရှင်းလင်းပွဲမှာနိုင်ငံခြားသတင်းတော်တယောက်ကလူမျိုးတွန်းတက်ပြမှုတွေရခိုင်ပြည်တွင်မှာဖြစ်နေတယ်ဒီပိုင်းပြောတဲ့ချိန်မှာ तू ကဒီတိုင်းပြည်ပေါ်စေနာတကယ်ရှိရင်ချဲ့ကားပြီးမပြောပါနဲ့လို့အဲ့ဒီမှာပြက်ပြက်သောသားပြောခဲ့ပါတယ်ဖေ။အဲ့တော့ဒကာမကြီးကလည်းအမျိုးသားပြန်လည်ရင်ကြားစီကိုရှေ့ရှုပြီးတော့ तू လုပ်မယ်လို့လည်းပြောခဲ့ပါတယ်။အရှင်ဖေတို့လည်းကြားမှာပါအဲ့တော့ဒကာမကြီးဒေါ်အောင်ဆန်းစုကြည်ကိုအရှင်ဖေအနေနဲ့ဗာမြမိတ်လို့ပါတယ်ဖေ။အဲ
့တော့ဆိုလိုတာကတော့မျိုးသားရင်ရစီကိုဦးစားပေးလုပ်မယ်ဆိုတော့ဆရာတော်ကအများကြီးလက်ခံကြိုးစားပါတယ်ဝမ်းမြောက်ပါတယ်။ဘာလို့လဲဆိုရင်ဒီနိုင်ငံမှာမငြိမ်မညွတ်ဖြစ်နေရင်နိုင်ငံအတွက်ပဲနှင်းလာတာလေဆရာတော်လည်းမကြမကြပြောတယ်နွား क्वे ရင်ကြားဆွဲမယ်ဆိုတဲ့သဘောမျိုးအဲ့တော့အချင်းချင်း क्वे ပြားရင်မလိုလားတဲ့ပုံကိုယ်ကြီးရဲ့ဆန္ဒအတိုင်းဖြစ်သွားပြီးတော့ကိုယ်နိုင်ငံမှာနှင်းလာမှာဖြစ်တယ်အဲ့တော့တိုင်းပြည်ကထူထောင်စရာတွေအများကြီးရှိသေးတယ်အဲ့တော့အတိတ်ကဖြစ်ရက်တွေကိုလည်းပြန်ပြီးတော့သုံးသပ်တင်တာတော့သုံးရမယ်ဒါပေမဲ့တဦးနဲ့တဦးအပြစ်ဆိုးနေမယ့်အစား shape အကောင်းဆုံးဖြစ်အောင်လက်တွဲပြီးတော့ညင်ညွတ်ညွတ်ပဲသွားစီခြင်းနဲ့အဲ့တော့ခုလက်ရှိတောင်းယူသွားမယ်ပုံကဘယ်သူပဲမဆိုပါတော့အန်းဆွေကြီးပဲဖြစ်တောင်းယူသွားမယ်ပုံကလည်းပဲသဘောထားကြီးကြီးနဲ့ဂျန်တဲ့ပုံကတွေကိုလက်တွဲခေါ်သွားစေခြင်းနဲ့အဲ့တော့ဂျန်တဲ့ပုံကတွေကလည်းပဲနောက်ဥဆောင်မယ်ပုံကနောက်ကညင်ညွတ်ညွတ်အားလုံးလက်တွဲလိုက်ကြပါလို့ဒါလည်းပြောလို့ပါတယ
်တင်ပါဗျာနောက်တစ်ခုကအခုကတော့ဗမာပြည်မှာဒီရှင်ပြားတဲ့အရင်လည်းမိတ်မှုပါတယ်ဒီဘာသာပေါင်းစုံအတူရှင်တွဲပြီးတော့ညင်းညင်းကြံနေထိုင်ပေါ့လေတပတ်တော့ဘယ်ဘာသာရဲ့ပြောတာမဟုတ်တော့အဆုံးရောက်တဲ့ပုံကိုယ်ကြီးရှိတတ်သလိုသူတို့အဆုံးရောက်အောင်ပြောဆိုနေလူတွေလည်းရှိတယ်ဗျာအဲ့ဒါလည်းနည်းနည်းမိတ်ပါဗျာ
ဒီမြန်မာနိုင်ငံရဲ့သမိုင်းစဉ်ဆက်ကိုကြည့်မယ်ဆိုရင်မြန်မာနိုင်ငံမှာရောက်လာတဲ့လူမျိုးကြဘာသာကြဘယ်ပုံကိုယ်ပဲမဆိုဒီမှာအားလုံးမြန်မာလူမျိုးတွေဟာဆွေမျိုးရင်းကြပါမှာတလေစဲစီတကြီးတဲသွားရင်းရင်းနှီးနှီးနေထိုင်ခဲ့ကြတာပဲလက်ခံကြိုဆိုခဲ့တာပဲဒါပေမဲ့ဧည့်သည်ဆိုတာအိမ်နဲ့လက်ရောညီတွေနေပေးဖို့တော့အဓိကအရေးကြီးတယ်။ဘယ်နိုင်ငံပဲမဆိုနိုင်ငံတကာရောက်လာတဲ့ဧည့်သည်တွေကိုသူတက်နိုင်တော့လက်ခံကြိုဆိုမယ်ထားတယ်။သို့တော့သူ့နိုင်ငံရဲ့အကျိုးစီးပွားကိုထိခိုက်လာတယ်ဆိုရင်တော့ ဖယ်နိုင်မှာမဆိုလက်ခံမှာမဟုတ်ဆရာတော်တို့ဒီအမျိုးဘာသာသာသနာစောင့်ရှောက်ရေးကာကွယ်ရေးရလဲကိုယ့်လူမျိုးကိုယ့်ဘာသာကိုယ့်သာသနာအတွက်ကာကွယ်စောင့်ရှောက်ပေးဖို့လုပ်တာသူများကိုတော့စော်ကားဖို့မဟုတ်ဘူးကိုယ်ခြံစည်းရိုးကိုတတ်နိုင်တဲ့လောက်ကိုယ့်လူမျိုးတွေအန္တရာယ်မကြိုက်အောင်ကာကွယ်ပေးဖို့စောင့်ရှောက်ပေးဖို့ဆိုတော့ဆရာတော်တို့မှတာဝန်ရှိဒီမှာဘယ်ဘာသာဘယ်လူမျိုးမလာဘူးလို့ဆရာတော်တို့ဆန္ဒမရှိပါဘူးများသောအားဖြင့်လည်းမြန်မာလူမျိုးတွေမှာဆန္ဒမရှိပါဘူးစော်ကားလာတဲ့အခါကျတော့လည်းပဲအထက်လျောက်ဒီပြန်ပြီးတော့တုံ့ပြန်တာတွေရှိတတ်တာကိုလည်းဒါကဘာနားလည်ထားဖို့အရေးကြီးတယ
်ဒီမှာဖေအဲ့တော့မတော်တဆပေါ့နော်တကယ်လို့များလဲအသေးမွှားကိစ္စလေးတွေပေါ်လာတယ်ဆိုလို့ရှိရင်အဲ့ဒါမျိုးမှာအရှင်ဖေတို့လည်းအမြဲတမ်းတွားရောက်ဖြေရှင်းတာပဲတော့သိပါတယ်ဖေအဲ့တော့ဒါမျိုးမှာဒီရက်ွက်သူရက်ွက်သားတွေအနေနဲ့ပေါ့လေတာမန်ပြည်သူနေတော့ပြဿနာတစ်ခုဖြစ်လာရင်အဲ့ဒီမှာသွေးမဆူဘဲနဲ့ချက်ချင်းပြဿနာတယောက်ဘယ်လိုရှုမြင်သုံးသပ်ပြီးတော့ဒီလိုနေသင့်ပါတယ်လဲဖေ
ပြဿနာဖြစ်လာတိုင်းကိုစိတ်လိုက်မှန်ပါဘူးမလုပ်သေးပဲနဲ့ညင်ညင်နဲ့နဲ့ဖြစ်ပြီးတော့တရားဥပဒေစိုးမိုးမှုတော့အဓိကအရေးကြီးအဲ့တော့တရားဥပဒေစိုးမိုးမှုရှိရင်လည်းပဲတစ်ခါလေကျတော့ခံရတဲ့ပုဂ္ဂိုလ်ကပို့ပြီးတော့ပောက်ကွဲရတဲ့သဘောလေးရှိတာပဲလူမျိုးဘယ်ဘာသာဖြစ်ဖြစ်တရားဥပဒေအတိုင်းဆောင်ရွက်ပေးနိုင်တယ်တောင်းရတဲ့ပုဂ္ဂိုလ်တွေကတောင်းယူပေးနိုင်မှာဆိုရင်ပြဿနာသိမကြီးချက်ပါဘူးအဲ့တော့တရားဥပဒေစိုးမိုးစေခြင်းနဲ့နော်
အဲ့တော့မြန်မာနိုင်ငံအနာဂတ်ရှောက်လာမယ့်ခီးနဲ့ပတ်သက်ပြီးအရှင်ဘုရားဗာမားဩဝါဒမေလိုပါလေဗျာ
အခုနပြောတဲ့အထက်မှာလည်းအထက်လျောက်ပါတယ်ဘာပဲဖြစ်ဖြစ်ခုနိုင်ရသွားမယ့်ပုဂ္ဂိုလ်တွေနိုင်ငံကိုဦးဆောင်မယ့်ပုဂ္ဂိုလ်တွေငါလည်းပဲသဘောထားကြီးကြီးနဲ့ဂျန်တဲ့ပုဂ္ဂိုလ်တွေကိုလက်တွဲခေါ်ပါနမူနာတစ်ခုပြောမယ်ဆိုရင်အမေရိကန်နိုင်ငံမှာသမ္မတဥပမာနဲ့ဟီလာရီကလင်တန်ဟာပြိုင်မဲ့ဖြစ်တယ်ဟီလာရီကလင်တန်ရှုံးတယ်ဆိုပေမဲ့ဥပမာဟာသူ့နိုင်ငံရဲ့ဝန်ကြီးခန့်ပေးတယ်လက်တွဲခေါ်သွားတယ်ဟိုကလည်းပဲကြည်ရင်နဲ့ဆောင်ရွက်ပေးတယ်အဲ့ဒီသဘောမျိုးဆရာတော်တို့ကလည်းပဲဒီမှာတကယ်ဥဆောင်မဲ့ပုံကိုယ်တွေကကြံတဲ့ပုံကိုယ်တွေကိုတက်နိုင်တော့လက်တွဲခေါ်ပါကြံတဲ့ပုံကိုယ်တွေကလည်းပဲအမြင်ကြည့်ကြည့်နဲ့ဝိုင်းဝန်းပြီးတော့ပတ်မိုးကြပါဒါကိုအဓိကပြောချင်တာပါဆရာတော်တို့ကဘသူပဲတက်တဲ့လက်ခံကျိုးစိုးပါတယ်သို့တော့နိုင်ငံကိုဥဆောင်မဲ့ပုံကိုယ်တွေကိုတိုင်းမြေကိုလူမျိုးကိုဘာသာကိုသာသနာမျက်နှာကိုတော့အဓိကကြည့်ပါဒါကိုအဓိကပြောချင်တယ်ပါ